လက်ဗနွန်နိုင်ငံကဟက်ဇ်ဘောလာတယောက်ကြားတွေကိုတိုက်ခိုက်နေမှုကို82နာရီကြာအပြစ်ခတ်ရက်ဆဲပေးဖို့ကုလသမဂ္ဂရဲ့တောင်းဆိုမှုကိုအစ္စရေးကလက်မခံပယ်ချခဲ့ပါတယ်။လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂအကြီးအကဲယန်အင်္ဂလန်ကလက်ဗနွန်နိုင်ငံတဲကိုအရေးပေါ်အကူအညီတွေပေးနိုင်ဖို့နဲ့အမျိုးသမီးကလေးငယ်တွေနဲ့တက်ကြီးရွယ်အိုတွေဆစ်ရှောင်နိုင်အောင်ရိုင်းအပြစ်ခတ်ရက်ဆဲဖို့မနေ့ကတောင်းဆိုခဲ့ပါတယ်။လက်ဗနွန်နိုင်ငံတဝန်းအထောက်အကူပစ္စည်းတွေပေးဖို့နိုင်မဲ့ဘေးကင်းရာလမ်းကိုဖွင့်ထားပေးကြောင်းအစ္စရေးကပြောပါတယ်။ဒီလမ်းတွေပစ္စည်းတင်ဖို့ရာတွေကိုဟက်စဝလာတယောက်ကြားတွေကပိတ်ဆို့တားဆီးပြီးလူသားချင်းစာနာမှုဆိုင်ရာပြဿနာတွေပေါ်အောင်ဖန်တီးနေတယ်လို့အစ္စရေးအရာရှိတွေကပြောပါတယ်။တစ်ချိန်တည်းမှာပဲအစ္စရေးတွေရဲ့ဘုံတံကိုရှောင်ပြီးရွှေပြောင်းလာသူတောင်းနေချီးတဲ့လူလူအတွက်အထောက်အကူပစ္စည်းတွေတည်ဆောင်လာတဲ့အမေရိကန်တင်မောဟာဘေးရုံမျိုးကိုဒီကနေ့ရောက်ရှိလာပါတယ်။ကုလသမဂ္ဂဒုက္ခသည်ဆိုင်ရာအဖွဲ့ကလည်းလက်နက်နိုင်ငံတွေကနေစီးရီးယားဘက်ကိုပထမဆုံးချိန်ဖြစ်အဆောက်အအုံပါရင်းတွင်နဲ့ပို့ပေးခဲ့ပါတယ်။ဒါအပြင်လက်ဗနန်နိုင်ငံတဲ့အထောက်အကူပစ္စည်းတွေပို့ပြီးပို့ပေးနိုင်ဖို့နည်းလမ်းတွေကိုရှာမယ်လို့လည်း UNHCR ပြောခွင့်ရအမျိုးသမီးကပြောပါတယ်။လက်ဗနန်နိုင်ငံတဲကိုအထောက်အကူပစ္စည်းတွေဝင်နိုင်အောင်လုပ်နေတဲ့ဒီလူအစ္စရေးကလည်းဟက်စ်ဘောလာတွေခြေကုပ်ယူမဲ့နေရာတွေကိုလေကြောင်းကနေဆက်ပြီးဘုံးကျဲတိုက်ခိုက်နေပါတယ်။